မြန်မာနိုင်ငံမှာသမရဦးထင်ကျော်ဦးဆောင်ပြီးတော့တက်လာတဲ့အစိုးရတဲ့အနေနဲ့လိုအပ်ချက်တွေအများကြီးရှိနေပေမဲ့မြန်မာနိုင်ငံမှာရင်ဆိုင်ရနိုင်တဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကဘလို့ရှုမြင်ကြပါသလဲဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးသက်ကပြောပြပေးပါပါခင
်ဗျမြန်မာနိုင်ငံမှာသမရတဲ့ဦးထင်ကျော်တက်လာပြီးအပြောင်းအလဲတွေဖြစ်လာပြီးဆိုပေမဲ့နှစ်ပေါင်းများစွာအုပ်ချုပ်လာတဲ့စစ်တပ်ရဲ့လွှမ်းမိုးမှုတွေရှိနေသေးတာမို့သမရအနေနဲ့နိုင်ငံအတွက်သူလှုပ်ချင်တာရဲ့အပြည့်အဝလှုပ်ခွင့်ရှိအောင်စစ်တပ်ကိုအရက်ဖက်အုပ်ချုပ်ရေးအောင်မှရှိစေချင်တယ်လို့ရေစင်းဆိုင်ပြည်တက်ကလို့ကျောင်းဝန်ကြီးဟောင်းဆရာဆလိုင်းထွန်းတန်းကပြောပါတယ
်ကျွန်တော်မြင်နေတာတော့နိုင်ငံတကာမှာလိုပဲစစ်တပ်ကြီးအရသာအောင်မှရှိစေချင်တယ်ဒီပေကတော့သမရကြီးအလုံးစုံကိုတိုင်းတဲ့အာဏာပိုင်တယောက်ဖြစ်စေချင်တယ်ဒါတော့တိတ်ချက်တရားဥပဒေစိုးမိုးရေးဆိုတာကပါဇက်နဲ့စာပေါ်မှာပဲရှိတယ်တကယ်မှမကျင့်ပဲအဲ့လာတော့ကျင့်စီခြင်းတယ်တရားဥပဒေစိုးမိုးရေးဆိုတဲ့ဥစ္စာတော့ဒါတော့ကိုလိုတယ်နောက်သုံးချက်ကဒေါ်စုကပြောတယ်လို့ပြောတယ်အဲ့ဒါတော့ကျွန်တော်အဲ့ဒါထောက်ခံတယ်အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့လူမျိုးရေးပေးရမယ်ဘာသာရေးပေးရမယ်အယက်တခါလို့ဆွဲလမ်းမှုတွေကိုကျွန်တော်တို့ပေးရမယ်လူတော်လူကောင်းတက်ဖို့လိုနေပြီကျွန်တော်တို့လူတော်လူကောင်းမတက်လို့ကျွန်တော်တို့အခုလိုခုအဖက်ခဲလို့ကိုမရတော့ဘူးအဲ့ဒါလို့ဖြစ်နေတယ
်အခုဦးထင်ကျော်တက်လာတော့ဆရာ
ဝန်တော်စားတယ်သူပဲလို့လုပ်မလဲဆိုတာတော့ကျွန်တော်မသိဘူးသို့တော်လည်းပဲပြောတော့ပြောလင့်တယ်ကောင်းတာတည်းသူလုပ်လိမ့်မယ်လို့ဘယ်တော့ပဲကောင်းတာလုပ်မယ်ပြောပေမဲ့လို့သူ့မှာအာဏာကအပြည့်မရှိဘူးဆိုတာတော့ကျွန်တော်တို့သိနေပြီလားဖြစ်နေပြီအဲ့ဒါတော့ကျွန်တော်ဆိုရတယ
်နှစ်ပေါင်း50ကျော်စစ်တပ်အုပ်ချုပ်ရကအရတားအစုအဆစ်စစ်တက်လာတော့မို့အပြောင်းအလဲတွေတော့နေချင်းညချင်းမြင်ရအောင်မျှော်လင့်လို့မရနိုင်ဘူးလို့မှတ်ချက်ပေးသူကတော့အနောက် Illinois တက္ကသိုလ်ကပါမောက်ခဒေါက်တာရန်နိုင်လွင်ပါ
ကြာတာတွေ့ရတာတော့ဝင်တာလားဗောကျော်မှန်းရှိတာမရှိဘူးကောင်းလာဖို့အတွက်အားလုံးအတွက်ကောင်းလာမယ်လို့ထင်ပါပဲလေဒါမလို့အချိန်ကတော့ယူရမှာပေါ့ဘာလို့လဲဆိုတော့နှစ်ပေါင်းတော့ကြာကြီးဖြစ်ခဲ့ပြီးတော့အခုကျမှပြောင်းသွားတော့လောက်ရမယ်ဟိုရင်တည်းကအများကြီးဟိုတော့လူတိုင်းလူတိုင်းကအကုန်တော်ဝင်ရှိကြတာပေါ့အဲ့ဒါကိုဒီလိုပြောင်းလဲထားနေချက်ချင်းနောက်တနေ့ကောင်းသွားမယ်လို့ဆိုပြီးတော့သွားနေတဲ့ကြီးခါမှာပေါ့
အခုမြန်မာနိုင်ငံရဲ့အနေထားဟာပြည်သူတွေလူလားတဲ့အနေထားအသင့်အတင်ရောက်နေပြီလို့အမေရိကန်နိုင်ငံကိုရောက်နေတဲ့အမှုပညာရှင်ကာတွန်ဝင်းထွန်းကသုံးသပ်ပါတယ်
။ဥပမာဒီမှာအာဏာလွှဲပြောင်းမှုပဲဆိုဆိုသမရကျန်းတစ္ဆာကျေစုပွဲပဲပြောပြောဒုတိယလူရည်လို့လည်းဆိုဆိုကျွန်တော်တို့ပြည်သူတွေလိုချင်တဲ့အနေထားအသင့်အတင်ရောက်ပြီလို့ပြောလို့ရပါတယ်။ဒီအတွက်ဝန်တာစီကလည်းကောင်းပါတယ်။နှစ်ရှည်လာများစောင့်ခဲ့ရတဲ့ကိစ္စတစ်ခုအတွက်ဝန်တာအားရဖြစ်မိပါတယ်။ဒါပေမဲ့လို့ကိုလိုချင်တယ်တော့ဖြစ်မလာနိုင်ဘူး။ဘာဖြစ်သလိုလဲဆိုတော့အနေထားတွေအားလုံးကိုကြည့်သူလည်းသိပါလိမ့်ဒီ။ဟောဆိုတစ်ဖက်ကလည်းလုံးဝအုတ်တုံလျှော့ပြီးရမှာမဟုတ်ပဲတာ
။ဒီလိုအနေထားမှာတက်လာတဲ့အစိုးရတဲ့အနေနဲ့လိုအပ်ချက်တွေအများကြီးရှိနေတဲ့မြန်မာနိုင်ငံအတွက်လှုပ်ရှားတွေအများကြီးရှိနေတယ်လို့ရင်ဆိုင်ရမယ့်စင်ခေါ်မှုတွေကလည်းအများကြီးရှိနေတယ်လို့ထောက်ပြပါတယ်
။စင်ရဲ့ချမ်းသာကွာဟမှုဟာမယန်းကိုလွန်လွန်းတော့ငှက်ပြက်နေတဲ့လူတွေတုံကြီးပါပဲ။အဲတော့ဒီလူတွေကိုကိုယ်တိုင်ခမင်းမကျွေးနိုင်တော့သူတို့ချောင်းလဲနိုင်အောင်ဘာစီစဉ်ပေးနိုင်မလဲ။နောက်တစ်ချက်ကအဲ့ရှင်းမှုနဲ့ကျမ်းမာရေးပါတယ်။ဆိုတော့ဒီမှာဒီမှာဘာမှမလုပ်ခဲ့တာနှစ်ပေါင်းများစွာကြာတဲ့အတွက်မြို့ကြီးမြို့ငယ်အားလုံးကလူတွေအတွက်အဲ့ရှင်းမှုမရှိကျမ်းမာရေးဟာထိခိုက်ပြီးတော့ရာရာချုံရင်းနေကြမှာပဲ။နောက်တစ်ခုကအဓိကပညာရေးပဲ။ကျွန်တော်တို့ခက်ခဲရတဲ့အတိုင်းရတဲ့ပေါ်ဟာမမတုံ့မြင်ရတာပဲ။ဘူးလည်းမထူးပါဘူး။ရာရာအလုပ်ကလေးတွေနိုင်ငံသားလာလာကြည်လင်းရဖွင့်ဖွင့်ကုမ္ပဏီလေးတွေမှာတည်ရံတည်ရံဝင်နေကြပြီးဘာမှတော့အလုပ်မဖြစ်ကြဘူး။အဓိကတော့အချက်ကြီးနေအများကြီးလုံးနေ။နောက်တစ်ခုကတိုင်းပြည်ပွင့်လင်းလာရင်ဝင်လာကြတော့ဝင်လာကြလို့ရှိရင်ခုနကပြောတဲ့အတက်ပညာမရှိမဖြစ်လိုအပ်လာအဲ့ဒါတွေကိုနားလည်ပြီးတော့နောက်မျိုးဆက်တွေဖြစ်ဖြစ်လက်ရှိပဲဖြစ်ဖြစ်ကိုလိုအပ်တာကိုလုပ်ဖို့ပဲလုပ်တယ်နောက်တစ်ခုကအရာရာကိုအားကိုးနေလို့မရအောင်သူကပွင့်လင်းအောင်လမ်းချောင်းဖွင့်ပေးရုံပဲတက်နေလူရင်းကွက်ကူလျှောက်ပါအခုလူတော်တော်များများရဲ့အတန်းကအားကိုးလွန်းတယ်ညှော်လင်းလွန်းတယ်အဲ့ဒါသူကအတင်လဲဒုက္ခရောက်လူလည်းဘာမှဖြစ်မှာမဟုတ်
အစိုးရတဲ့အဖွဲ့ဟာဧပြီလ1ရက်တောက်ကြန်နေမှာတာဝန်စတင်ထမ်းဆောင်တော့မှာဖြစ်ပါတယ်